အချင်းပြင်းတွေကကျော်စိမ့်ထုပ်ဖော်ရေးလုပ်ငန်းမှာမကြသေးခင်တုန်းကကဘာပြိုချရာမှာသိဆုံးသွားသူတွေကအခုနောက်ဆုံးရှာဖွေတွေ့ရှိထားတဲ့အလောင်း23လောင်းထက်မနည်းရှိတော့ပါပြီ။မိုတီတန်ဆိုရာသွန်းမှုတွေကြောင့်ရှာဖွေလုပ်ငန်းတွေရပ်ဆိုင်းထားခဲ့ရပြီးတဲ့နောက်ပြန်လည်စတင်ခဲ့ရမှာထပ်မံတွေ့ရှိတဲ့အလောင်းတွေနဲ့ဆိုရင်စုစုပေါင်း23လောင်းထိရှိသွားပြီဖြစ်တဲ့အကြောင်းဒေသခံအာဏာပိုင်တူကိုကူကပြီး AFP သတင်းကဖော်ပြလိုက်တာပါ။ပါကံမြို့နယ်စိတ်မှုကြီးရောအုပ်စုကကျော်စိမ့်နန်းတော်ကုမ္ပဏီပိုင်လုပ်ခွင့်ဟောင်းတစ်ခုမှာပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကမြေပြိုကျခဲ့ရာကရင်းစေးကြောက်ရှာသူအများပြားသေဆုံးပျောက်ဆုံးခဲ့တာဖြစ်ပါတယ်။နောက်ထပ်ပျောက်နေတဲ့လူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပေမဲ့မော်ရင်းကာလာရာသီဥတုဆိုးဝါးမှုတွေကြောင့်အခက်အခဲတွေနဲ့လည်းကြုံနေရတာပါ။ကချင်ပြည်နယ်ကကျော်စိမ့်ထွက်ရာဒေသဟာမကြာခဏမြေပြိုကျမတော်တဆမှုတွေကြုံရလို့ရှိပြီးအထူးသဖြင့်ဒီနှစ်မော်ရင်းကာလာမှာတော့ရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုတွေနဲ့လည်းဆက်တိုက်ဆုပ်စုလို့ကြုံနေရပါတယ်။ကချင်ပြည်နယ်ကကျော်စိမ့်ထွက်ရာဒေသမှာဒီနေ့ဟာအဆိုးအဝါဆုံးနေ့တစ်နေ့ဖြစ်မတော်တဆမြေပြိုကျမှုတွေကြောင့်သေဆုံးသူပေါင်းဟာဇူလိုင်လနောက်ပိုင်းမှာ120ကျော်တိရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်မတော်တဆမှုတွေစိုးစိုးဝါကြုံနေရတဲ့အတွက်လည်းဒေသရင်းကကြောက်မြက်တူဖော်ရေးလုပ်ငန်းတွေကိုစနစ်တကျထိန်းချုပ်ဖို့နဲ့ပြည်အောင်စုဆွေးရကကြောက်မြက်ဥပဒေတရားကိုလည်းအမြန်ဆုံးရေးထွက်ပြဋ္ဌာန်းဖို့ဒေသခံတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးကောင်ဆောင်တွေကတောင်းဆိုထားကြပါတယ်